ထောင်ဆန်းစုကြည်ကျန်းမာရေးမကောင်းလို့အနားယူနေရပါတယ်။ကျန်းမာရေးအခြေအနေကြောင့်တွစ်ဆုံမှုစီစဉ်ထားတဲ့စီးပွားရေးလုပ်ငန်းရှင်များနဲ့တွစ်ဆုံပွဲကိုလည်းရက်အကန့်အသတ်မရှိရွှေ့ဆိုင်းထားရပါတယ်။ပြည်ပခီးစဉ်အတွင်းအလုံးများလာတာကြောင့်ထောင်ဆန်းစုကြည်ပင်ပန်းသွားတာဖြစ်ပြီးကျန်းမာရေးကတော့အထူးစိုးရိမ်စရာမရှိပါဘူးလို့တာဝန်ရှိသူတွေကပြောဆိုနေပေမဲ့လည်းစိုးရိမ်ပူပန်မှုတွေကလည်းရှိနေပါတယ်။မတ်တင်ကြီးထိုက်စူးစီးတင်ပြပေးထားပါတယ်ရှင်။
နိုင်ငံတော်အတိုင်ပင်ခံဖို့ကိုထောင်ဆန်းစုကြည်ကျမ်းမာရေးမကောင်းလို့ရန်ကုန်မြို့ကသူမနေအိမ်မှာအနားယူနေရပါတယ်။ကျမ်းမာရေးအရာရက်အနည်းငယ်အနားယူရမယ်လို့သမရယုံဝန်ကြီးဌာနပြောခွင့်ရဥစောထေးကပြောပါတယ
်။နံပါတ်၁ကဟိုအိမ်မှာခီးပန်းလာမယ်လို့နော်။ခီးပန်းနဲ့အချိန်နဲ့တိုက်အရန်ချက်တယ်။အဘေါ်မှာပြန်မလာနဲ့နံပါတ်၂ချက်ကအဲအစားတော့မမှန်တော့အစာရင်ရောင်းတယ်ပေါ့။နံပါတ်၃ချက်ကတော့အဲကွန်ပျူတာကြည့်ရမှာရောရိုးကြည့်ပေါင်းတက်တဲ့အားဖြစ်တယ်ပေါ့အဲ့တုံးကဟောစုံပြီးတော့ဖြစ်တာပေါ့အခုလောလောဆယ်တော့ကျွန်တော်တို့ပြန်ဆက်ဆက်ကြည့်တော့ဒီချက်တွေတော့တွေ့ရတယ်တွေ့တော့ချက်အနေငယ်နားမယ်ဟောအခုအိမ်မှာနားနေတယ
်ကျမရေအရာအနားယူဖို့လိုအပ်တာကြောင့်စီးပွားရေးလုပ်ငန်းရှင်များနဲ့တွေ့ဆုံပွဲကိုရက်အကန့်အသတ်မရှိရွှေ့ဆိုင်းလိုက်တယ်လို့လည်းသမရယုံဝန်ကြီးဌာနပြောခွင့်ရဦးစောထေးကပြောပါတယ
်အရေးကြီးတဲ့အခမ်းအနားတစ်ခုရှိတယ်အဲ့မှာမှသူမပင်မအောင်လို့အလိုချက်ခွာလိုက်တာဟုတ်အဲ့အတွက်ဒီဟာကိုသူကလုံမချင်းနဲ့တွေ့တဲ့ဟာကိုကျွန်တော်တို့ခဏဟိုရှင်းဆိုင်လိုက်တဲ့တော့ကျမကြီးအရာဟိုစိုးရိမ်ပြန်ရှိပါဘူးရဲ့အနှဲငယ်ပေါ့နော်နားပါမယ်ဟုတ်ရဲ့အနှဲငယ်ပါဂျပန်တော့နားပါ
မင်းညကရန်ကုန်မြို့ကိုပြန်ရောက်လာချိန်မှာလေးစိတ်ထဲကနေဒေါအောင်ဆန်းစုကြည်ဘိန်းတက်ကလက်ထိုင်းနဲ့ထွက်လာတဲ့ဓာတ်ပုံတစ်ခုလူမှုကွန်ရက်ပေါ်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်သူမရဲ့ကျမ်းမာရေးအခြေအနေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေထွက်ပေါ်ခဲ့ပါတယ်။မန္တလေးမြို့ကတက်ချွတ်လှုပ်ရှားသူဒေါအမာနီက
ဒီလိုအမျိုးသမီးမျိုးဒီလိုခေါင်းဆောင်မျိုးဆိုတာကျွန်တော်မွေးတယ်ကွာဒီရွယ်ထိကျွန်တော်ဒီတစ်ခါပဲတွေ့ဘူးသေးတာကျွန်တော်တန်50ကျော်သွားပြီအဲ့ဒါဒီလိုပဲတွေ့ဦးသေးတယ်ဒါပေမဲ့ကျွန်တော်မင်းရကြတော့လေဟိုမျက်ရည်တောင်ကျတယ်စိတ်ပူလို့တော့အဲ့တော့ကျွန်တော်တို့မှလေကျွန်တော်တို့အမေစီကနေပြီးတော့ကျွန်တော်တို့သင်ရမယ်ယူရမယ်ပညာတွေကအများကြီးရှိသေးတယ်ဗျကျွန်တော်ကတော့လေဟိုအမေကိုအားကိုးနေတာနဲ့ဆိုင်အမေလိုဖြစ်ဖို့ကကျွန်တော်တို့မှအများကြီးလိုအပ်တယ်အများကြီးတာဝန်ရှိတယ်
နိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်အနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကိုယ်တိုင်ကိုယ်ကျပါဝင်နေသလိုပြည်ပခီးတွေတွားရောက်ရတာလို့လုပ်ငန်းတာဝန်တွေများလာပေမဲ့လည်းတကယ်တမ်းလက်တွေ့အခြေအနေမှာခွဲဝေပေးဖို့ကတိတ်ပြီးမလွယ်လာဘူးလို့စာရေးဆရာဦးမိုးသူကပြောပါတယ
်။ရေးကြည့်တာတော့သူတက်မကြီးကောင်းမှုပဲငါတို့ကဝိုင်းရှူတောင်းအောင်မှာပဲလုပ်ပေးရမှာပေါ့ဒီလိုပဲရှိတာပဲ။ဘာလို့ဆိုတော့သူလုပ်တဲ့ကိန်းတဲ့လုပ်တွေကသူပဲလုပ်နိုင်တယ်လို့ဖြစ်တယ်လောလောလတ်လတ်ကတော့သူတွေးတဲ့အတွေးခေါ်ကလည်းသူပဲတွေးတတ်တယ်လို့ဖြစ်နေတိုက်တန်တော့လည်းသူခွဲဝေတော့ပြေးပါတယ်သို့တော်လည်းအဲ့ဒီဟာတွေအကုန်လုံးကသူကိုယ်တိုင်လည်းစိတ်မချဘူးသူကအကုန်လုံးသူပါနေရတာ哦
မလေးရှားနိုင်ငံမှာအလုပ်လုပ်ကိုင်နေတဲ့ကိုညာနိုင်ကတော့ဒေါအောင်ဆန်းစုကြည်အနေနဲ့အလုပ်တာဝန်တွေကိုခွဲဝေပေးတင်တယ်လို့ဆိုပါတယ်
ကျွန်တော်တော်တော်လေးကိုဆိုရင်ဟိုဘကမအတိတ်ရွယ်နဲ့လည်းသူ့ရဲ့အတိတ်ရွယ်နဲ့တာဝန်တွေကလည်းမမျှဘူးပေါ့နော်အတိတ်ရွယ်နဲ့မမျှအထက်တာဝန်တွေကလည်းတအားကိုများတယ်အပြီးတော့သူလိုပေါ်လီတွန်းဟိုဘာကမတာဝန်လေးနဲ့ပတ်သက်ပြီးတော့ဟိုလက်ထွက်နေနေတယ်အရာရာဟိုပေါ်တော့သူပဲကြည့်ရတယောက်တည်းခေါင်းခံပြီးတော့ဟိုဥစည်းပြီးတော့နောက်ပြန်အောင်နောက်ပြန်အောင်လုပ်နေတယ်ဆိုတော့ဒီချိန်မှာဖြစ်နေကျွန်တော်တိတ်ပြီးတော့သူ့တွေတော်ရင်ဆိုရင်ပါလားအမေစုတွေလည်းဟိုဖြစ်တင်လာတော့တချို့ကိစ္စတွေကိုဒါနန်းညွန်ကြာပြီးတော့စီမံခန့်ခွဲအဲ့ဒါတော့ဒီအစီအမံခံကွယ်ဟိုနေရာကကိုဖြစ်လျောက်ဆိုတာတော့မဖြစ်နိုင်ဘူး။အာကူကတို့ရရန်တရားကူလုံးကိုသူ့တော့တစ်ခုတည်းနဲ့ပန့်ထားလို့ဖြစ်နေတာ
။ဗီတေအမေရိကန်ခီးစဉ်အတွင်းနိုင်ငံခေါင်းဆောင်တွေကုလညီလာခံတွေလူမှုတွဲဆောင်ပွဲတွေဇက်တိုက်တယောက်ခဲ့ပြီးနောက်နိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကကျန်းမာရေးအခြေအနေကြောင့်ကုလအတွင်းမှုချုပ်ရဲ့မြန်မာမိဖက်များတွေ့ဆုံပွဲကိုတော့မတက်ရောက်နိုင်ခဲ့ပါဘူး။ဒေါအောင်ဆန်းစုကြည်အမြန်ဆုံးကျန်းမာပါစေကြောင်းလဲကုလအတွင်းမှုချုပ်ဘန်ကီမွန်ကဆုတောင်းပေးခဲ့တာပါ။အခုလောလောဆယ်မှာတော့ဒေါအောင်ဆန်းစုကြည်ကရန်ကုန်မြို့ကသူမရဲ့နေအိမ်မှာအနားယူနေပါတယ်ရှင်။